မလေးရှားနိုင်ငံကလူဝဲမှုကြီးကြပ်ရေးအချုပ်ခန်းတွေမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံသားအများစုပါဝင်သေဆုံးသူ100ကျော်အထိရှိခဲ့တယ်လို့အမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့မှတ်တမ်းတွေကဖော်ပြလိုက်ပါတယ်။မလေးရှားလူဝဲမှုကြီးကြပ်ရေးဌာနကပေးပို့တဲ့အချက်အလက်တွေပေါ်မူတည်ပြီးအမျိုးသားလူ့ခွင့်ရေးကော်မရှင်ဆူဟာကမ်ကပြုစုထားတဲ့အစီရင်ခံစာကို Writers သတင်းဌာနကလက်ခံရရှိထားပြီးဒီထဲမှာယောဂအမျိုးမျိုးနဲ့ရောဘာမှမသိတဲ့အကြောင်းရင်းတွေကြောင့်ပါ2015ခုနှစ်ထဲသေဆုံးသူ83ယောက်ရှိပြီး2016ဒီဇင်ဘာလမှာအနည်းဆုံး35ယောက်ရှိခဲ့ကြောင်းဖော်ပြထားပါတယ်။သေဆုံးသူ118ယောက်နဲ့တဝက်ကျော်ဟာမြန်မာနိုင်ငံသားတွေဖြစ်ကြောင်းလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။လူဝဲမှုကြီးကြပ်ရေးချုပ်ခန်းတွေမှာသေဆုံးသူအရေအတွက်နဲ့ပတ်သက်လို့မလေးရှားနိုင်ငံမှာအရင်ကတည်းကလူသိရှင်ကြားထုတ်ပြန်တာမျိုးမရှိခဲ့သလိုအိန္ဒိယချင်းထိုင်းနဲ့အင်ဒိုနီးရှားတွေမှာလည်းအလားတူထုတ်လို့မရှိတဲ့အတွက်သေဆုံးမှုဟာတခြားနိုင်ငံတွေထက်ဆိုင်များအနေသလားဆိုတာကတော့မရှင်းသေးပါဘူး။ဒါပေမဲ့ဖွံ့ဖြိုးပြီးနိုင်ငံတွေထဲဆိုင်တော့တည်ဆုံသူရေတော့ကမြန်မာနေပြီးအမေရိကန်ပြည်ထောင်စုမှာတော့ပြီးခဲ့တဲ့ဗန္ဒာနှစ်အတွင်းလူဝဲမှုကြီးကြပ်ရေးချုပ်မှာတည်ဆုံသူ10ဦးရှိကြောင်းမှတ်တမ်းတွေကဖော်ပြနေပါတယ်ခင်ဗျ။